ဦးထွန်းအောင်ကျော်ခင်ဗျလက်ရှိနိုင်ငံရေးအခြေအနေကိုဘယ်လိုသုံးသပ်ပါသလဲခင်ဗ
ျလက်ရှိနိုင်ငံရေးအခြေအနေကတော့ကျွန်တော်နိုင်ငံမှာဒါပါတီဇုံဒီမိုကရေစီစနစ်ရဲ့တုံ့တန်းစင်လာရနောက်ရေကောက်ပွဲပြီးသွားပြီ NLD ပါတီကအများစုအနိုင်ရသွားပြီသမ္မတဦးသိန်းစိန်အစိုးရကငင်းငင်းချမ်းချမ်းနဲ့အာဏာလွှဲပေးရမယ့်ကာလလို့ကျွန်တော်အဲ့လိုသုံးသပ်ပါတယ
်အာဏာလွှဲပြောင်းရေးကိစ္စတွေကချောချောမောမောဖြစ်လာမယ်လို့ယုံကြည်လားခင်ဗ
ျဟုတ်ကဲ့အာဏာလွှဲပြောင်းရေးမှာကျွန်တော်နှစ်ခုမြင်ပါတယ်တစ်ခုကတက်ဆိုင်ရာကနေရေကောက်ပွဲမှာအနိုင်ရတဲ့ပါတီနဲ့လက်ရှိအစိုးရဖွဲ့စည်းအကြီးကြီးတွေဟာညှိနှိုင်းပြီးတော့မှအာဏာလွှဲပြောင်းရေးကိုဆောင်ရွက်သင့်တယ်လို့ကျွန်တော်မြင်တယ်နံပါတ်နမနိကအမျိုးသားတက်မြတ်စီယုံရေးကိုဥတီပြီးတော့မှအာဏာလွှဲပြောင်းရေးကိုဆောင်ရွက်သင့်တယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်ခင်ဗ
ျဒေါအောင်ဆန်းစုကြည်ကပြောတာပါခင်ဗျသူလက်စားချေဝါရကို तू မယုံကြည်ဘူးတဲ့အမျိုးသားပြန်လဲရင်ကြားစေရေးကိုအဓိကထားဆောင်ရွက်မလို့ तू ပြောခဲ့ပါတယ်အဲ့ဒီစကားကိုလက်ရှိတက်မတော်ခေါင်းဆောင်ဘိုင်းနဲ့အရင်တက်မတော်အရာရှိဘိုင်းတွေကဘလောက်လောက်ယုံကြည်မဲ့ထင်တယ်လဲခင်ဗ
ျလူဖွေးစီတိုးတက်လာရင်ကျွန်တော်တို့ဒီမိုကရေစီဖက်ကိုပြောင်းသွားတယ်ဗျဥက္ကမော်ဆိုရဲ
လူ
ဖွေးစီဆုတ်ယုတ်သွားရင်အမေအာဏာနဲ့အုပ်ချုပ်ဖက်ကိုပြောင်းတတ်တယ်။အခုကျွန်တော်မြန်မာနိုင်ငံရေးတမိုင်းမှာတစ်ခုပြောပြမယ်။1962ခုနှစ်မှာတက်မတော်ကအာဏာသိမ်းတာနဲ့1988ခုနှစ်တက်မတော်အာဏာသိမ်းတာမတူဘူးဗျ။1962ခုနှစ်တက်မတော်အာဏာသိမ်းတာကဒုတိယကမ္ဘာစစ်ရဲ့တန်ကြောင့်လူဖွေးစီအခက်နောက်ပြန်ဆုတ်သွားတယ်။အဲ့တော့62ခုနှစ်တက်မတော်အာဏာသိမ်းမှုသည်ပါတီစုံကိုဖျက်တယ်၊တပါတီကိုကျင့်သုံးတယ်ဒီမိုကရေစီကြီးကြကျင့်သုံးတဲ့လူမှုစနစ်ကိုဖျက်သိမ်းတယ်ဘုံဥစည်းစနစ်ကိုကျင့်သုံးတယ်လူဖွေးစီကနိုင်သွားတယ်1988ခုနှစ်တက်မလို့အာဏာသိမ်းမှုကြတော့လူဖွေးစီကပွင့်လင်းလူဖွေးစီကတိုးတက်လာခရီးစည်းကြောင်းကဒီဖွေးစီဘက်နဲ့ဒီမိုကရေစီဆိုတဲ့ဒါလူခွင့်ဒီမိုကရေစီဘက်ကိုလူဖွေးစီကတက်လာတဲ့ခါကြတော့ဘာလုပ်လဲဆို88ခုနှစ်အာဏာသိမ်းတဲ့တက်မတော်သည်တပါတီကိုဖျက်တယ်ပါတီစုံကိုကျင့်သုံးရတယ်ဘုံကချုပ်ကိုင်တဲ့စီးပွားရေးစနစ်ကိုဖျက်တယ်တကားဖွင့်ဈေးဝယ်စီးပွားရေးကိုကျင့်သုံးလာရတယ်အဲ့လိုတမ်းလို့အနာသိမှုနှစ်ခုကဘာလို့ခြားနာသလဲလူဖွေးစီရဲ့ဖြစ်ဖို့တိုးတက်မှုပုံမှာလိုက်ပါပြောင်းလဲရတယ်လူတမိုင်ဖြစ်ဖို့တိုးတက်မှုတက်လေမတန်းနိုင်ဘူးဘယ်သူမှမတန်းနိုင်ဘူးအဲ့တော့ဒီနေ့အနာလွှဲပြောင်းမှုကလေနော်မြန်မာနိုင်ငံမှာ2010ရေကောက်ပွဲကနေပြီးဒီဖက်ကိုသမ္မတဦးသိန်းစိန်အစိုးရသူပြုပြင်ပြောင်းလဲရေးတွေအတိုးတန်းသူလုပ်ခဲ့ပြီမီဒီယာလွတ်လပ်မှုတို့ဘာတို့စသဖြင့်လူတို့အခြေပြုဖွေးစီတဲ့လွတ်လပ်မှုတွေသူလုပ်လာနိုင်ခဲ့ပြီဒီဖက်ကိုသူနောက်ဒီနိုင်ငံတကာကလည်းအများကြီးအသိမှတ်ပြုပြီးတော့ဒါငင်းငင်းစွာအတူရှင်တွေးနေတဲ့မူကြီးငါးချက်နဲ့ညီသူအောင်မြင်ဆောင်ရွက်လာနိုင်တဲ့ဒီအဆင့်ကိုအဲ့တော့ဒီမိုကရေစီအမြင့်တွေရှင်သန်ထောင်ကားရေးကိုလုပ်ဖို့ပဲလိုလို့တယ်အဲ့ဒီလမ်းကြောင်းကိုစန့်ကျင်ရင်တော့အဲ့ဒီစန့်ကျင်တဲ့အင်အားစုတွေကြဆုံးမှာပဲအဲ့တော့ဘာပဲပြောပြောသမ္မတဦးသိန်းစိန်အစိုးရသည်ငင်းငင်းချမ်းချမ်းနဲ့အာဏာကိုလွှဲပြောင်းပေးလိမ့်မယ်လို့ကျွန်တော်ယုံကြည်တယ်ဗျာ
အဲ့ဒါဆိုရင်မြန်မာစစ်တပ်က1962ခုနှစ်ကစပြီးချုပ်ကင်လာခဲ့တဲ့အာဏာကိုဒီမိုကရေစီအင်အားစုတွေလက်ထဲအ ਨੇ စုံတစ်စိတ်တစ်ပိုင်းတော့လွှဲပေးတော့မလို့ပြောတာလားခင်ဗျ
ဟုတ်ပါတယ်เนาะအဲတက်မတော်အနေနဲ့ကျွန်တော်တခုပြောချင်ပါတယ်ဒီမှာဒီဖွံ့ဖြိုးဆီးနိုင်ငံတွေမှာတက်မတော်တွေကအရေးပါလေးရှိတယ်ဗျာကျွန်တော်တို့ဥပမာကျွန်တော်တခုပြောမယ်เนาะဟိုအင်ဒိုနီးရှားနိုင်ငံတက်မတော် 25 ရာခိုင်နှုန်းနဲ့စခဲ့တာပဲတဖြည်းတဖြည်းတက်မတော်နဲ့အရက်ဖက်နိုင်ငံကြီးခေါင်းဆောင်တွေပါတီတွေယုံကြည်မှုတိဆောက်ပြီးအခုတက်မတော်လုံးဝမရှိတော့နှုတ်ထွက်သွားတယ်နောက်တစ်ခုကပိုလန်နိုင်ငံဗျာကျွန်တော်တို့เนาะပိုလန်နိုင်ငံမှာ solidarity တမက်ကကနေပြီးတော့ရေကောက်ပွဲမှာနိုင်တယ်တက်တက်ကအနာဖန်သိမ့်လိုက်တယ်ဗျာကိုကျော်ကြည်ဂျာရိုဇက်စကီအဲ့တော့အာနာသိန်းနဲ့စစ်တပ်နဲ့ရွေးကောက်ပွဲမှာနိုင်တဲ့ပါတီချမလားမချဘူးဗျတက်နဲ့နော်နိုင်ငံရေးပါတီကအမျိုးသားတက်မြတ်ရေးကိုတီဆောက်ပြီးတော့ငင်းငင်းချမ်းချမ်းနော်တက်မလို့ကိုကျော်ကြည်ကိုသမရတင်တင်ပြီးတော့သူတို့ကဝန်ကြီးချုပ်နေရာလောက်မှာယူပြီးတော့မှနော်အမျိုးသားတက်မြတ်စီယုံကိုတီဆောက်ပြီးငင်းငင်းချမ်းချမ်းကူးပြောင်းသွားနိုင်တယ်ဗျပိုလန်နိုင်ငံနမူနာယူစရာကောင်းတယ်ဒီနေ့လေ NLD ပါတီကနေပြီးတော့နော်ရွေးကောက်ပွဲနိုင်ရတဲ့ပါတီကအမျိုးသားတက်မြတ်စီယုံရေးကိုတီဆောက်ပြီးတော့အပြောင်းလဲကိုလုပ်နိုင်မယ်ဆိုရင်စကြအာဏာသိမ်းမှုတွေမပေါ်နိုင်ဘူးဗျာနံပါတ်1အဲနံပါတ်2ကတော့အဲ့လိုမဟုတ်ဘူးနဲ့လူဖွေးစင်းမှာနော်စုပူအတန်းဖက်ရင်းစိမ်းကြမ်းတမ်းလာမယ်ဆိုရင်စကြအာဏာသိမ်းမှုတွေပိုတတ်တယ်ဘာဖြစ်လို့လဲလို့ကျွန်တော်ပြောရဲဆိုလူဖွေးစင်းမှာရင်းစိမ်းကြမ်းတမ်းရင်အမိအာဏာနဲ့အုပ်ချုပ်ရေးတွေပိုရလေရှိတယ်ဆိုတော့ဒါလူမှုသိပ္ပံတရားတစ်ခုရှိတယ်အဲ့တော့လူတို့ရေကောက်ပွဲနဲ့တင်လိုက်တဲ့အစိုးရတွေကိုယ်စားလေတွေရေကောက်ပွဲအနိုင်ရရနဲ့တိုင်းပြည်တိုးတက်မယ်ဆုတ်ယုတ်မယ်ဆိုတော့ပြောလို့မရဘူးဗျာဒီကောင်ဝဲမှာအနိုင်ရတဲ့ပါတီကဘလောက်ထိမိမိတို့နိုင်ငံတိုးတက်အောင်လုပ်နိုင်တယ်လဲအမျိုးသားတင်ငန်စီယုံကိုဘလောက်လုပ်နိုင်တယ်လဲဆိုတဲ့ပုံမှာပဲတည်ရလို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့အဲ့တော့1962ခုနှစ်စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းဒီအစိုးရအဖွဲ့အစည်းတွေမှာအတနည်းတခြားပေါ်လို့နော်အကျင့်ပြတ်ချစားမှုတွေများလာတယ်ခင်ဗျာအဲ့ဒါတွေကိုပြောင်းလို့လွဲပါမလားနောက်တစ်ခါအခုတက်လာတဲ့အစိုးရအသစ်မှာလည်းလွတ်တော်အမတ်တရားအတီလွတ်တော်တွေမှာသူတို့တာဝန်ကြားထမ်းဆောင်နိုင်မှုအဲ့ဒါတွေကိုဥထုံးအောင်ကြောင့်ဘလို့မြင်လဲခင်ဗျာ
ဝန်ထမ်းတွေအကျင့်ပြတ်ချစားတယ်ဆိုတာကဗျာဒီဘ ഹു ဥစည်းစနစ်တွေမှာများသောအားဖြင့်ဖြစ်တယ်ဘာလို့လဲဆိုပွင့်လင်းမြင်သာမှုလိုတယ်ဗျာဥက္ကမောင်ဆိုရဆိုလိုတာကအစိုးရတရားအကျဉ်းမိလွှမ်းမိုးသွားတာမရှိပင်းနဲ့အတိုက်ခံနေအကောင်ဖို့လိုတယ်နောက်တစ်ခုကအမျိုးသားဒီမိုကရေစီဖွဲ့ချုပ်ကနိုင်ရတယ် သူတို့မှာအပြည့်အကြုံဘယ်လောက်ရှိလဲဝန်ကြီးတွေကဘယ်လောက်လုပ်နိုင်မလဲကျွန်တော်တို့လည်းအခုထိမပြောနိုင်သေးဘူးဒါပေမဲ့တတိထားဖို့တခုလိုတာကတော့ပါလေလို့ဆိုရင်ဦးသိန်းစိန်အစိုးရတဲ့ပိုကောင်းတဲ့နော်နိုင်ငံထူထောင်မှုတွေကိုသူတို့လုပ်နိုင်ဖို့တော့လိုမယ်အစ်စ်တက်လာတဲ့အစိုးရသည်အစ်စ်ဖြစ်တဲ့ကြောင့်နော်အစင်လာဆက်ခံလာတဲ့အစိုးရမဟုတ်တဲ့ကြောင့်အင်မတန်ခက်ခဲနေနေတဲ့အခက်ခဲတွေအကြက်တွေကိုဖျက်ဆန့်ရမှာတော့သိကြတယ်အဲ့လိုဖျက်ဆန့်တဲ့အခါမှာမတည်ငြိမ်မှုတွေမဖြစ်ဖို့လိုတယ်အခုနအချင်းပြချဆမှုတွေဖြစ်တာကဒီဘဝရဲ့တည်ရဲ့ဖြစ်တာပေါ့ဗျာတစ်ဖက်ကစီးပွားရေးတွေလည်းပြေလည်လာမယ်လွတ်လပ်ပွန်းလင်းမှုတွေလည်းရှိလာမယ်ဆိုရင်အတိုက်ခံသွားတည်တွေကလည်းအားကောင်းလာမယ်တာဒီရို့သွားနိုင်တယ်ဥက္ကမောင်ဆိုရဲမြန်မာပြည်ရဲ့အနာဂတ်ဟာမတူတဲ့အပြောင်းလဲကြတဲ့မှာချစ်ချင်းတိုးတက်ပြောင်းလဲသွားနိုင်မယ်လို့ကျွန်တော်မယုံကြည်ဘူးတော်အောင်ဆန်းစုကြည်ဥပပေါင်းဆောင်ရွက်ရေးတွေကိုများများလုပ်ရမယ်ဗျာတက်မတူနဲ့ဥပပေါင်းဆောင်ရွက်လုပ်ရင်အခြားပါတီတွေနဲ့ဥပပေါင်းဆောင်ရွက်လုပ်ရမယ်နောက်စစ်ဆန်ဆွေးနွေးရေးတွေလုပ်ရမယ်ဗျာအဲ့လိုလှုပ်လာမယ်ဆိုရင်တော့ဒေါ်ဆန်းစုကြည်ရဲ့ဥဆောင်မှုကလေတည်ငြိမ်ဖြစ်သွားနိုင်တယ်လို့ကျွန်တော်မြင်ပါတယ်ခင်ဗျာ
ဟုတ်ကဲ့ဥတော်အောင်ကျေးဇူးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာ